ဒီခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုကိုထပ်မံဖြတ်တောက်လိုက်ပြီးနောက်လက်နက်ကန်ဖိပကတ်တွေအတွင်းအရသာတွေတိရတိဆုံးနေတဲ့ပုံစိုးရင်လည်းကြောင်းကုလသမဂ္ဂထုတ်ခုစေတွေကပြောဆိုလိုက်ကြပါတယ်။ဒီထွာလာနေတဲ့ဖိပကတ်တွေရဲ့တံကိုကလေးတွေပေါင်းအရသာတွေခံစားနေရတဲ့ကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာထုတ်ခုစေရန်ကြီးလီနဲ့တူပြည်တွင်းဒုက္ခရေးဆိုင်ရာလူ့ခွင့်ရေးထုတ်ခုစေနဲ့စစ်စီလီယာဂျမန်နက်စ်တမရီလလဆော့ထုတ်ဖို့ပြောဆိုခွင့်ကာကွယ်ညှင့်တင်ဆိုင်ရာထုတ်ခုစေဒေးဗစ်ကင်းနဲ့လူနေသူရေးရာထုတ်ခုစေဖန်နန်ဒေဗန်နက်စ်တို့အင်္ဂါလေးကပူထွက်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဒီလက်စံကဆက်လို့ရခိုင်ပြည်နယ်ကမြို့နယ်၄မြို့နယ်နဲ့ချင်းပြည်နယ်ဖလောင်းမြို့နယ်တွေမှာအင်တာနက်ဆက်သွယ်ရေးနောက်ကျင်ဖြတ်တောက်ခဲ့ပြီးတော့တက်ပေါ်ရေးကြတည်ဆုံးလို့ရတာ9ဦးထက်မနည်းရှိနေပြီးဝင်းဂျာ3ဦးပါဝင်တဲ့ကြောင်းခိုင်လုံတဲ့ကိစ္စတွေရရှိထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ပူထွက်ထုတ်မြို့နယ်မှာရှိတဲ့စတင်ညမှာလက်လက်ကြီးကြီးထိမှန်တန်ရာရသူကလေးတွေပါဝင်မချားနိုင်ရင်ကထိရိုက်တန်ရာသူ50လောက်ထိရှိတယ်လို့လည်းပြောဆိုထားပါရဲ့ကလေးတွေတိကျတည်ဆုံးတဲ့ပေါ်စိုးရင်ညောင်းတဲ့အရသားတွေစာတင်ညောင်းတွေဖုန်းကြီးချောင်းတွေကိုပါတိုက်ခိုက်နေရတဲ့ကလူသားချင်းစာနာရမယ့်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရောက်ချောင်းလဲပြောဆိုထားတာပါဆန်သူတွေအားလုံးအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူ့ခွင့်ဥပဒေတွေကိုလေးစားလိုက်နာဖို့အရသားတွေကိုကောက်ွယ်ပေးဖို့အင်တာနက်ဆက်သွယ်မှုတွေကိုပြန်ဖွင့်ပေးဖို့လဲတိုက်တွန်းထားပါရဲ့အဝင်ကြေးနဲ့ပတ်သက်လို့မြန်မာနိုင်ငံကလိုင်းနာစာနာရမယ့်ကြားပြတ်ဆုံးဖြတ်ချက်တွေကိုဒီဆရာတရားရုံး ICJ ကချက်မှတ်ထားတဲ့အကြောင်းလေးထုတ်ပြန်ခြင်းမှာသတိပေးထားတာပါလူဝင်ကြားဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားတဲ့မြန်မာဆရာတော်ရခိုင်ပြည်နယ်မှာလူမျိုးပြောင်းအောင်လုပ်တာမရှိတဲ့အကြောင်း ICJ မှာခုခံချိန်ပါထားတာဖြစ်ပါရဲ့